ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဆဲကျော်သက်မိန်းကလေးတူကတော့ကမ္ဘာပေါ်မှာပညာတတ်ရိုဟင်ဂျာအမျိုးသမီးဖြစ်ဖို့ရည်မှန်းချက်နဲ့ကြိုးစားနေပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးလှိလာလိုပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ဖို့ဆန္ဒပြင်ပြနေတဲ့ရိုဟင်ဂျာမိန်းကလေးတယောက်အကြောင်း AP သတင်းဆောင်မကိုမှတင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
။ကုရှိလိုအများကတီးကြတဲ့အသက်16နှစ်အရွယ်ရာဟီမာအက်ကတာကရိုဟင်ဂျာအတိုင်းဝိုင်းတွင်မှရှာရှာပါပါအထက်တန်းချောင်းပြီးထားတဲ့မိန်းကလေးပါ။အခုတော့တက္ကသိုလ်တက်ဖို့စာတမ်းပြုစုနေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းကြီးအတွင်းတိမ်တဆင်းသွားပြီးမြန်မာဘက်ကထွက်ပြေးခဲ့ရသူတွေရဲ့ကိုယ်တွေ့တွေကိုမှတ်တမ်းတင်နေပါတယ်။ပညာဆက်သင်မဲ့သူ့ရဲ့အိမ်မက်ကိုလည်းအခုလိုပြောပါတယ်
။ By taking education I'm able to know myself. That's why I'm still unmarried. Lots of my friends.
ပညာသင်ရတော့ကိုယ့်အကြောင်းကိုပိုးပြီးတော့နားလည်လာပါတယ်။ဒါကြောင့်လည်းကျမအိမ်တောင်မပြုသေးတာပါ။စခန်းထဲကကျမတငယ်ချင်းတွေဆိုရင်ကလေးတွေ2ယောက်3ယောက်လောက်ရနေကြပါပြီသူတို့ဘဝကဒီစခန်းထဲမှာပါပဲတခါလေကျတော့ယောက်ျားနဲ့စကားများလို့မပြောမရွှင်ဖြစ်ကြတခါတလေကျတော့လည်းကလေးတွေကြောင့်စိတ်ဒုက္ခရောက်ကြပါတယ်သူတို့အတွက်ရောသူတို့ကလေးတွေအတွက်ရောတိုးတက်ရာတိုးတက်ကြောင်းမရှိပါဘူးဒါကြောင့်ပညာသင်ပြီးရင်တိုးတက်အောင်လုပ်နိုင်မယ်လို့ကျမကထင်ပါတယ
်ဘင်္ဂလားဒေ့ရှ်ကျောင်းတွေမှာရိုဟင်ဂျာတွေတရားဝင်ကျောင်းအပ်လို့မရသလိုသွားရေးလာရေးကလည်းကန့်သက်ခံထားရတာကြောင့်မလွယ်ကူလှပါဘူးဒါကြောင့်လဲအက်ကတာကရိုဟင်ဂျာဆိုတာကိုဖျောက်ပြီးကော့ဆယ်ဘဇာကအထက်တန်းချောင်းမှာတက်နိုင်ဖို့ကျောင်းကတာဝန်ရှိသူတွေကိုလက်ထိုးခဲ့ရတယ်လို့ပြောပါတယ်။ကျောင်းအပ်ဖို့ထက်အဖေကိုနားချဖို့ကပိုခက်ခဲ့ပါတယ်လို့အက်ကတာကပြောပါတယ်
။ My father tried to stop my education and one day he told me that you don't need to go to school and
ကျမစာမသင်တော့ဘူးအဖေကတားပါတယ်။အဖေကပြောတယ်ကျမကျောင်းတက်စရာမလိုဘူးတဲ့။အိမ်တော်ပြုရမယ်လို့ပြောပါတယ်။ဒါကကျမတို့ထုံနှန်းစင်တာဖြစ်ပြီးဒီလိုပဲလုပ်ရမယ်လို့ပြောတာပါ။ကျမဖြင့်ငိုလိုက်ရတာ။ပြီးတော့ကျမပညာတက်ချင်တယ်လို့မိဘတွေကိုတောင်းတောင်းပန်ပန်ပြောရပါတယ်။ကျမကိုယုံပါ၊ကြောင်းတက်ပြရစေ၊တနည်းပညာတက်ဖြစ်ရပါမယ်လို့ပြောရပါတယ်
။အက်ကတာရဲ့မိခင်ကတော့ဘင်္ဂလားဒေ့ရှ်ကို1992ခုနှစ်မှာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တဦးလို့ပြောပါတယ်။မိခင်ဖြစ်သူမီနာယာဘီဂွန်းကကြောင်းမတက်ဖူပါဘူး။ဒါပေမဲ့လည်းတမီးဖြစ်သူကြောင်းတက်ခွင့်ရဖို့ယောက်ျားကိုနားချအတိုင်းဝိုင်းတွင်ကလူကြီးသူမတွေနဲ့လဲအတိုက်အခံဖြစ်ခဲ့ရတယ်လို့ပြောပြပါတယ်
။ Tuara my wandare dun fornana farano pore Tuara tu fornana
မိကလေးဆိုတာပညာတွေသိတတ်စရာမလိုဘူးလို့ပြောကြတယ်လေ။ပညာတတ်တော့ရောဘာလို့ ਆ မှာလဲ။မိကလေးတွေဆိုတာထမင်းဟင်းချက်တတ်ဖို့ပဲလိုတယ်လို့ပြောတာပေါ့။အပြိုပေါက်တမီးတွေကိုအဝေးသွားစာတင်ခိုင်းတာမကောက်မှုဖြစ်တယ်။အာလာရှင်မြတ်ကဒဏ်ခတ်လိမ့်မယ်လို့ကျမတို့အတိုင်းဝိုင်းထဲမှာလူကြီးတွေကပြောကြတယ်လေ။အာလာရှင်မြတ်ကပြစ်ဒဏ်ခတ်မယ်ဆိုရင်လည်းခတ်ပါစေလို့ကျမပြန်ပြောလိုက်တာပေါ့။ပညာသင်ပေးလို့ကျမကလေးတွေဘဝတာယာဖြောင်ပြမယ်ဆိုရင်ကျမကဒါကိုလုပ်မှာပါပဲ
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာရိုဟင်ဂျာတွေကဒုက္ခသည်တွေအဖြစ်နေထိုင်နေရတာဖြစ်တယ်လို့မြန်မာဘက်ကလည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်တင်မခံပဲနိုင်ငံမဲ့တွေဖြစ်နေကြပါတယ်။သမီးလေးယောက်ထဲက၃ယောက်ကိုကြောင်းပို့ထားပြီးအငယ်ဆုံးသမီးနဲ့တဦးတည်းသောသားကိုလည်းပညာတတ်ဖြစ်ဖို့မိခင်ဖြစ်သူဘီကွန်းကတော့မျှော်လင့်နေပါတယ်
။အာရာဇတ်ရဝင်ကရဝင်ကအရတန်ကတော်လမဒီနိုင်အာရာရောနဘဘီရှက်စ်နိုင်အာရာ
ကျမတို့ကရိုဟင်ဂျာတွေပါကျမတို့ပိုင်းနေမြေမရှိပါဘူးအနာဂတ်လည်းမရှိပါဘူးလှန်ရင်းထဲကကြက်ကလေးတွေနဲ့ကျမတို့ဘဝအတူတူပါပဲဥပမာပြောရရင်ကျမတို့စိတ်ပြူရာကရလာတဲ့အသီးပွင်တွေကိုကျမတို့ပိုင်နေလို့ပြောခွင့်မရှိဘူးလေဒီကနေထွက်သွားလို့ပြောရင်သူတို့သွားစီခြင်းတဲ့နေရာကိုကျမတို့သွားရတာပါပဲအိမ်လည်းမရှိပါဘူးလုံခြုံတဲ့နေရာဆိုတာလည်းမရှိပါဘူးကလေးတွေအတွက်အနာဂတ်လည်းမရှိဘူးလေ
တက္ကသိုလ်ဝင်ကွင်းအတွက်စာတမ်းပြုစုနေတဲ့ရာဟီမာအက်ကတာကအခုတော့နိုင်ငံခြားသတင်းထောက်တွေအကူအညီပေးရေးအဖွဲ့အစည်းတွေကိုစကားပြန်လုပ်ပေးနေတာပါဒါအပြင်ညီမဖြစ်သူတွေကိုလည်းစာတင်ပေးနေပါတယ်ညီမရီမောင်တွေကိုလည်းစာကြိုးစားစီခြင်းနေတဲ့အက်ကတာကအနာဂတ်မှာလူခွင့်ရင်းနဲ့ပတ်သက်ပြီးလေ့လာလိုတယ်လို့ပြောပါတယ်ရိုဟင်ဂျာတွေကဘာကြောင့်အခုလိုအခြေအနေနဲ့ဒုက္ခရောက်နေကြရသလဲရိုဟင်ဂျာလေလူလူတွေမှာဘာခွင့်ရေးတွေရှိသလဲဆိုတာသိလို့တယ်လို့လည်းအက်ကတာကပြောဆိုပြီးတစ်ချိန်မှာတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းမျှော်လင့်နေသူဖြစ်ပါတယ်ရှင်